စင်ကာပူနိုင်ငံမှာတော့2023ခုနှစ်အတွင်းကဒီကောက်ပွဲမှာတိုင်မီမှာလာမယ့်မျိုးဆက်ကိုကောင်းဆောင်မှုလွှဲပြောင်းမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်အသက်85တတင်းရှိပြီဖြစ်တဲ့မစ္စတာလီဟာအသက်85နှစ်မှာတိုင်မီ2024နှစ်မှာဒုတိယကောင်းဆောင်လော်ရန့်ဝေါန်ကိုလွှဲပေးဖို့စီစဉ်ခဲ့တာပါဒါပေမဲ့ကိုဗစ်အကျတဲ့ပြီးတဲ့အထိစင်ကာပူကိုဦးဆောင်ရ ီဝန်ကြီးချုပ်သဘောတိုင်တူနေမှာဖြစ်ပါတယ်လို့မစ္စတာလီရှင်လွန်းကပြည်သူ့လှုပ်ရှားမှုပါတီ PAP အဖွဲ့ဝင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အသက်58ပြည့်ဖြစ်တဲ့မစ္စတာဝေါင်းကလက်ရှိဗန်ဒါရေးဝန်ကြီးဖြစ်ပါတယ်2004ခရက်ကဝန်ကြီးချုပ်ဖြစ်လာခဲ့တဲ့လီရှင်လွန်းကပြောပြောင်းချင်အတိအကျကိုတော့ပြောမသွားခဲ့ပါဘူးမစ္စတာလီရှင်လွန်းကစင်ကာပူရဲ့ပထမဦးဆုံးဝန်ကြီးချုပ်လီကွမ်းယူရဲ့သားဖြစ်ပြီးမစ္စတာဝေါင်းကဝန်ကြီးချုပ်ဖြစ်လာခဲ့ရင်မစ္စတာလီကွမ်းယူမိသားစုမဟုတ်တဲ့ဒုတိယမြောက်ဝင်ကြီးချုပ်ဖြစ်လာမှာပါ